ရခိုင်ပြည်နယ်မှာလည်းလက်ခံပြုခဲ့တဲ့ကြီးကွားလာနေတဲ့ပေါ်ဆိုရင်ညောင်းနဲ့အများဆုံးရက်တက်မှုဥရောပသမ္မတ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ရက်တက်ပုံတချို့တည်ဆုံးခဲ့တဲ့ရခိုင်နဲ့တက္ကသိုလ်ဖွဲ့ EU ရဲ့စီးနင်းတက်ဆက်မှုကိုရှုတ်ချကြောင်းလည်းဒီမနက်ငယ်ဆိုင် EU ဖော်ဝင်တန်ယုံကြီးခဲ့ရင်းနဲ့ EU တန်ကိုယ်စီဖွဲ့ရဲ့ပူးတွဲကြည့်ညာချက်မှာဖော်ပြခဲ့တာပါ။စီးရီးတင်မှမှုတွေကြုံရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအားလုံးကထိုင်းနေနေဆောင်ရွက်ချက်မှုနဲ့နိုင်ငံတကာလူသားရေးစံနာထောက်ထားမှုဥပဒေနဲ့ညီအရသားတွေကိုအခါကိုပြေးဖို့လည်းတိုက်တွန်းထားပါတယ်။တမန်ကြောင်းနဲ့ချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်ချက်တဲကိုတွဲဆုံဆွေးနွေးမှုတွေအားလုံးပေါ်ဝင်တဲ့နိုင်ငံရေးလုံခြုံရေးအနေနဲ့ဖြည့်ရှင်းဖို့အရေးကြီးကြောင်းလည်းပြောဆိုထားတာပါ။မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလေးလာချာစီးရီးလျှောက်မှုတွေရင်ဆိုင်ထားဖို့မြန်မာစစ်တပ်ကပြည်ထောင်လာထဲမှာကြီးညာခဲ့တဲ့ပေါ်ကျေးဇူးကြောင်းအင်းမီပါပြောဆိုရင်းနဲ့ဆက်စုနေတဲ့ချီချုံရတဲ့လက်လက်ကန်ပြုခတ်တွေကိုအဆုံးသတ်နိုင်မယ့်အရှင်ဟုန်လေးအားကောင်းလာစေဖို့အပြစ်ကတ်ရဲစဲရေးကိုကာလာကိုနောက်ထပ်တန်းတူဖို့နဲ့ရခိုင်ပြည်နယ်ကိုပါထည့်သွင်းဖို့လည်းတိုက်တွန်းထားပါတယ်။ဇန်နဝါရီ၄ရက်လွတ်လပ်ရေးနေ့ကပူးပေါင်းောင်မြို့နယ်မှာရှိတဲ့ရေကင်းစကန်လေးကိုရခိုင်တပ်မတော်အေအေလက်နက်ကန်ဖွဲ့ကစီးနင်းတိုက်ခိုက်ရမှာရဲတပ်ဖွဲ့ဝင်၃ဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့ပေါ်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေထပ်ပေါ်လာနေရပါ။စီးရီးတင်မှမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာအလွန်မင်းစိုးရိမ်ပူပန်ကြောင်းနဲ့တင်းမာမှုတွေကိုရင်းကျက်တဲ့နီးလန်းနဲ့ဖြစ်ရှင်းမှုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညီနဲဆောင်ရည်မှုလည်းဖြစ်တဲ့ကနုတ်ဟော့စပီကလည်းဒီသတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။